ရိပခရီနဲ့အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့မြန်မာနိုင်ငံအနောက်ချိုင်းရခိုင်ပြည်နယ်ကို EU ဥရောပသမ္မဂသံအမတ်ကြီးနဲ့အတူ EU အဖွဲ့ဝင်နိုင်ငံတွေကတန်တမန်တွေအခုလအတွင်းမှာတွားရောက်လည်လာခဲ့ကြပါတယ်တိုက်တိုက်ဆိုင်ဆိုင်ဆိုသလိုပဲမကြခင်ရပ်ပိုင်းတွေကမောင်တော်မျိုးနယ်ဒုချီယာတန်းချေးရွာမှာပြဿနာတချို့ရှိခဲ့တာမို့အဲ့ဒီအဖွဲ့ဟာဒုချီယာတန်းချေးရွာကိုပါသွားရောက်လည်လာခွင့်ရခဲ့တဲ့တန်အဖွဲ့ဖြစ်ပါတယ်EU ဥရောပသမ္မဂရဲ့ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမ္မဂတန်အမတ်ကြီးရိုလန်ခိုဘီယာကိုရန်ကုန်မြို့က EU ဥရောပသမ္မဂအဖွဲ့ရုံးမှာကိုသားညွန့်ဦးကတွေ့ဆုံမိမြန်ထားပါတယ်ရှင်
။တန်မတ်ကြီးတို့အနေနဲ့ရခိုင်ပြည်နယ်ကိုကွင်းဆင်းပြီးတော့အခြေအနေတွေကြည့်ခဲ့တယ်ဆိုတော့ဒူချီရာတန်မှာဖြစ်ခဲ့တာတွေနဲ့ပတ်သက်လို့ဘယ်လိုမြင်လဲခင်ဗျ
။ Well in Duchiratan we have visited this place with several ambassadors of the member states of the European Union there were actually 7 countries of the European Union being present there
Duchiran ko EU အဖွဲ့ဝင်ခုနှစ်နိုင်ငံကတန်မတ်တွေနဲ့အတူရောက်ခဲ့ပါတယ်ဒါပေမဲ့လည်းအဲ့ဒီမှာဘာတွေဖြစ်ခဲ့တယ်လဲဆိုတော့စုံစမ်းစစ်ဆင်ဖို့ဆိုတဲ့လုပ်ပိုင်ခွင့်ကျွန်တော်တို့မှာမရှိပါဘူးကျွန်တော်တို့ဟာစုံစမ်းစစ်ဆေးရေးကျဉ်းညင်သူတွေမဟုတ်ပဲတန်မတ်တွေဖြစ်ကြပါတယ်ဒါပေမဲ့အဲ့ဒီမှာရှိတဲ့လူလူနဲ့တော့တွေ့ပါတယ်အဖြစ်ပြက်တွေအပေါ်အစိုးရအာဏာပိုင်တွေရှင်းပြချက်ကိုလည်းနားထောင်ပါတယ်အဲ့ဒီမှာရှိတဲ့လူမှုအတိုင်းအဝန်းအချို့ကပြောဆိုချက်တွေကိုလည်းနားထောင်ပါတယ
်ဆွဆွဲချက်တွေတွေမှာတော့အဲ့ဒီကြေးရွာမှာမျိုးသားတွေမရှိတော့ဘူးဆိုပြီးပြောပါတယ်အဲ့ဒါမျိုးရောမြင်ခဲ့ရလားခင်ဗ
ျ We have heard evidence that from the local communities that the men had actually
မျိုးသားတွေကြေးရွာတွေကနေထွက်ပြေးသွားရတယ်ဆိုပြီးဒေသခံတွေကပြောတာသိရပါတယ်ဖမ်းဆီးခံရမှာဆိုလို့ထွက်ပြေးကုန်ကြတယ်လို့သူတို့ပြောကြပါတယ်ဒါပေမဲ့သူတို့တနေရာရာမှာရှိနေကြပြီးပြီးရင်တော့ပြန်လာမယ်လို့လည်းဆိုပါတယ
်ဒီခီးစဉ်ဖြစ်ဖို့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကလေးကတာမတ်ကြီးတို့ကပြင်ဆင်ခဲ့တယ်လို့သိရပါတယ်ခီးစဉ်ပေါ်မှာဂျင်းနဲ့အားရမှုရှိရလားခင်ဗျ
Yeah it was a visit that was planned since last year since December so well before the alleged events in Duchiratan which shows that it was not a verification mission but it was a much broader mission
ဟုတ်ပါတယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာကလေးကစီစဉ်ခဲ့တာပါဒူချီယာရန်ပြဿနာတွေမဖြစ်ခင်ကလေးကဆိုတော့ဒါကြောင့်ဒါဟာစုံစမ်းစစ်ဆေးပြီးအတည်ပြုချက်ရဖို့မဟုတ်ပါဘူး EU ဥရောပသမဂ္ဂအနေနဲ့တွဲဝိုက်ပြီးကြားနေရတဲ့အခြေအနေထက်တကယ်လက်တွေ့အခြေအနေဘာတွေဖြစ်နေသလဲဆိုတာကိုယ်တိုင်မျက်မြင်သိချင်းလို့တွားခဲ့တာပါဒါအပြင်အဲ့ဒီကအခြေအနေတွေကိုကျွန်တော်တို့စိတ်ဝင်စားမှုရှိတယ်အဲ့ဒီနေရာမှာဒုက္ခဖြစ်နေတဲ့ဗုဒ္ဓဘာသာဝင်တွေကိုရောမု슬လင်တွေကိုပါဆန္ဒနားလည်တယ်ဆိုတာပြကျင်လို့လည်းဖြစ်ပါတယ်ဒီခီးစဉ်အတွင်းမှာရှင်းရှင်းလင်းလင်းမြင်ရတဲ့အချက်ကတော့အဖြစ်ပြက်တွေနောက်ပိုင်းကစိတ်ဒဏ်ရာတွေကြောက်ရွံ့မှုတွေဆင်းရဲမွဲတွေမှုတွေသာဖြစ်ပါတယ်ဒါဟာတကယ်တော့လူမှုအတိုင်းအဝိုင်းနှစ်ခုစလုံးမှာဖြစ်နေတာပါ
ကျွန်တော်နောက်ဆုံးမေးခွန်းကတော့ဒီလူသားချင်းစာနာကူညီမှုအထောက်ပံ့ပေးရေးအခြေအနေပါအဲ့ဒီနေရာတွေကိုလူသားချင်းစာနာကူညီမှုအထောက်ပံ့တွေပေးတဲ့ကိစ္စဘယ်လိုများအခြေအနေရှိလဲခင်ဗျ
Yeah, the EU has been supporting for many years Rakhine, already some years ago with the cyclone, Jirin. And we are giving for the time being around 70
million. ဒီကိန်းဒေသကို EU ဥရောပသမဂ္ဂအနေနဲ့နှစ်ပေါင်းများစွာကလေးကကူညီထောက်ပံ့ပေးနေတာပါ။ Cyclone မုန်တိုင်းဒဏ်ခံရတုန်းကလည်းကူညီပေးခဲ့ပါတယ်။အခုအချိန်ထိဆိုရင်ရခိုင်ပြည်နယ်အတွက်ရေငွေတန်း80ဒေါ်လာနဲ့ဆိုရင်တန်း100ကျော်ကူညီပေးထားပါတယ်။အဓိကအားဖြင့်တော့လူသားချင်းစာနာမှုအကူအညီတွေသာဖြစ်ပါတယ်။ကုလသမဂ္ဂအေဂျင်စီတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကတဆင့်အကူအညီပေးနေတာပါ။အခြေအနေတွေမှန်ကန်ကောင်းမွန်လာရင်အကူအညီတွေတိုးပေးသွားမှာပါ။အကူအညီတွေကိုမျက်မျှတက်တာဗလိုက်မှုမရှိဘဲထောက်ပံ့ပေးသွားမှာပါ။ရခိုင်ပြည်နယ်ဟာနယ်ပယ်အတော်များများမှာစီးပွားဖွံ့ဖြိုးတိုးတက်လာနိုင်တဲ့အလားအလာကောင်းတွေရှိပါတယ်
။ဒါပေမဲ့ပြဿနာတစ်ခုကဒီပြီးခဲ့တဲ့ဖြစ်ရပ်ပေါ်မှာအစိုးရကနေပြီးတော့နိုင်ငံတကာကအစိုးရမဟုတ်တဲ့ဖွဲ့စည်းတွေကိုအပြစ်တင်ထားတာရှိပါတယ်။ဒါကြောင့်မလို့အဲ့ဒီဒေသတွေကိုလူသားချင်းစာနာမှုအကူအညီပေးရေးကိစ္စမှာနိုင်ငံတကာအဖွဲ့အစည်းတွေအပေါ်မှာကန့်သက်ထားတာမျိုးတွေရှိပါလားခင်ဗျာ
The international community in Rakhine is of goodwill. They are trying to do their best. I'm not saying that sometimes all human beings
နိုင်ငံတကာအတိုင်းအဝန်းအနေနဲ့ရခိုင်ဒေသအပေါ်မှာစိတ်ဆင်နေတာကောင်းနေရှိပါတယ်။သူတို့အနေနဲ့အကောင်းဆုံးဖြစ်အောင်ကြိုးပမ်းကြပါတယ်။တခါတရံမှာတော့အမှားယွင်းရှိမယ်ဆိုတာမမြင်ပါဘူး။ဒါပေမဲ့တီကြာရာကတော့ကုညီမဲဆိုတဲ့ရည်ရချက်ကောင်းတွေရှိကြပါတယ်။ဒါကြောင့်လဲတကယ်တမ်းကွင်းဆင်းပြီးလုပ်နေကြတဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုလောက်ကန်ဆောင်ရွက်ပေးတင်ပါတယ်။အဲ့ဒီမှာရှိတဲ့လူမှုအတိုင်းအဝိုင်းအလုံးကိုသွားလာထိတွေ့ဆက်ဆံခွင့်ပေးတင်ပါတယ်။အကန့်အသတ်တွေမထားတင်ပါဘူး။အရေးကြီးတဲ့အချက်ကဒီအဖွဲ့အစည်းတွေကအစိုးရကလက်ခံခွင့်ပြုချက်နဲ့လာရောက်လောက်ကန်ကြတာပါ။သူတို့အနေနဲ့အဲ့ဒီမှာလောက်ကန်ခွင့်ရဖို့သဘောတူညီထားတဲ့အတိုင်းလောက်ကန်ဆောင်ရွက်ကြတာပါ။အစိုးရကခွင့်ပြုထားတဲ့လုပ်ငန်းစဉ်တွေအတိုင်းဆောင်ရွက်နေကြတာပါ။ဒါကြောင့် သူတို့ရဲ့လုပ်ငန်းတွေဆက်လုပ်ခွင့်မရတာဟာဘာကြောင့်လဲဆိုတာကျွန်တော်နားမလည်ဖြစ်ရပါတယ် EU ဥရောပသမဂ္ဂအနေနဲ့ကတော့ကျွန်တော်ပြောခဲ့သလိုအကူအညီပေးရေးလုပ်ငန်းတွေတွန်းမြင့်သွားပါမယ်ဒါပေမဲ့လို့လက်တွေ့အကူအညီပေးရေးလုပ်ငန်းတွေအတက်နိုင်ဆုံးလုပ်နိုင်ဖို့အခြေအနေလိုပါတယ်
ဟုတ်ကဲ့တမ္မာကြီးကျေးဇူးတင်ပါတယ်ခင်ဗျ